စကိုင်းတိုင်းစကိုင်းမြို့နယ်တဲကအင်ချီတရာကျော်သာရှိတဲ့တပြေးသာကျွော်မှာဇွန်လ၈ရက်မနက်ပိုင်းကပ3လုံးလို့လူသိများတဲ့ပြည်သူ့ကာကွယ်ရေးပြည်သူ့အုပ်ချုပ်ရေးနဲ့ပြည်သူ့လုံခြုံရေးကတာဝန်ရှိသူ200နီးပါးလောက်ရွာရဲ့ဖုံကြီးကျောင်းမှာအစည်းအဝေးပြုလုပ်နေချိန်စစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာပါလေကြောင်းတိုက်ခိုက်မှုကြောင့်ကျောင်းထိုင်ဖုံကြီးအပါအဝင်တန်ကား2ပါးနဲ့ကျောင်းမှာဝေယာဝိဆပြုလုပ်နေတဲ့ဒေသခံ4ဦးအပြင်ကာကွယ်တပ်ဖွဲ့ဝင်3ဦးသေဆုံးခဲ့တယ်လို့မြေပြင်မှာကူညီပေးခဲ့သူတွေက VOA ကိုပြောပါတယ်တပြေးသာကြေးဝါတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြေပြင်မှာကူညီကယ်ဆယ်ရေးလှုပ်ဆောင်ခဲ့တဲ့ဒေသခံတူကအခုလိုပြောပြပါတယ
်။ဟုတ်ပါတော့တက်လာပြီးတော့ခိုင်းခါလို့ပဲတန်ပေါ်မှာလည်းတော့မပေါ်ဘူးနဲ့အဲ့ကိုဟုံးလို့ဟာအဲ့မှာပဲတက်ပြီးတော့တုံးလေးတဲ့မကောက်ဘူးပေါ့ကျွန်တော်တို့ဒီကြောင်တော့ဆုံးတဲ့ဒီတော့တုံးလေးရောချတာဆိုတော့ကျဲကြီးက၆လုံးတွဲလေးရောပါတယ်ပြီ။ဟုတ်တယ်အဲ့တော့မူချပြီးတော့ဆက်လက်နဲ့ခါလေအဲ့ဒီတိုင်းကြတာပေါ်နေဖြစ်သွားတယ်။အဲ့ချိန်မှာပြင်းနေကျွန်တော်တို့အရောက်တော့ရှင်နေရပါတယ်ချိန်မှာအဲ့ဒီဒူဂျင်းတော့ပြောပြတယ်ကျွန်တော်နိုင်ငံလူတော်မှာပေါင်းလို့တော့မှမှန်တော့ပေါ်တော့အဲ့ဆက်နေနေပြတော့ပုံကြီးတော့တမယုံလည်းပျက်စီးသွားတယ်ပုံကြီးနေတဲ့ကျောင်းဆောင်ဒီဆုံးတော့ကျောင်းဆောင်ကပါအဲ့ဒါကြီးလည်းပျက်စီးသွားတယ်ကျောင်းဆောင်တော့ဘုံကောဘုံကကျွန်တော်တို့ဖျားပြီးရှိကဆောင်းနေခေါ်တော့အဲ့ဆောင်းနေလည်းပျက်စီးသွားတယ်ဆောင်းပြီးပြန်တော့ချိန်မှာကျွန်တော်တို့ကအဲ့ဒီကိုခရရောင်းသွားတယ်ပေါ်ပြီးတော့ကျွန်တော်တို့အဲ့မှာထုတ်ကျွန်တော်ရရရပြီအကျွန်တော်ရတူတူတရားလူရှိရလို့ထုတ်ခုနတော့ရဒီဖုန်းပေါ်လေးတူတူတရားဆိုတော့ပုံဖေးဒီအဲ့လိုထုတ်ပြီးအခြေကျွန်တော်တို့ကတော့တက်တယ်လေကျွန်တော်တို့လည်းထုတ်အရင်ကထုတ်ပြီးရပေါ့ဖုန်းနဲ့ပေါ်ရောပါမယ်ဆိုလို့ကိုကိုပေါ့ဟိုလေးရေဝတီတူပါမယ်ဒီပေါ်တော့တူနှုတ်ပါမယ်ပေါ့နော်ကျွန်တော်ရအဲ့ဒီဒီသူအရတပ်ပြီဒါရောတော့ပြင်းပြင်းထန်ထန်တော့ရရတော့လေဒီမှာရောလို့ရှိမှာကျွန်တော်ဒီကနေနေပပလေးနေနေဆိုကိုလုံးရောင်းနေစေချောတော့တော့လမ်းနေနေလို့ပြင်းပြင်းထန်ထန်ရရလို့ရောင်းနေစေချောတော့
စစ်တပ်ကကျဲချတဲ့ဘုံဟာចောင်းထိုင်စရာတော့စွန်းစားဆောင်အပေါ်တက်တက်ကြခဲ့ပြီးတေဆုံးသွားသူတဲမှာចောင်းထိုင်စရာတော့အပြင်အခြားနယ်ကနေဆေးလာကူးတဲ့စရာတော့တပားလဲပါဝင်ပါတယ်နောက်ထပ်စရာတော့နှစ်ပားလဲရရှိတဲ့ဒဏ်ရာတွေနဲ့ဆေးဝါးကူးတာနေရပါတယ်လေចောင်းတိုက်ခိုက်ခံရပြီး3ရက်မြောက်တဲ့နေ့ဇွန်လဆယ်ရက်အထိကြေးဝါအပေါ်မှာလေရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်ခံရတဲ့တပြေးသာကြေးဝါကဒေသခံတွေကတော့နောက်ထပ်လေကြောင်းတိုက်ခိုက်လာမှာကိုစိုးရိမ်တဲ့အတွက်ကြေးဝါတဲကိုပြန်ဝင်ကြသေးပဲဘေးလို့ရတောတောင်တွေထဲမှာတင်းရှောင်နေကြရတယ်လို့လည်းဆိုပါတယ်။လက်ရှိတပြေးသာကြေးဝါအခြေအနေနဲ့ပတ်သက်လို့လေကြောင်းတိုက်ခိုက်မှုကနေလွတ်မြောက်လာတဲ့ဒေသခံတူကအခုလို VOA ကိုပြောပြပါတယ
်။ဆရာတော်မင်းကြီးကလည်းဖုန်းပေါ်ပြီးရင်တော့ဘာကံပြီးတော့ဖုန်းလာတာနဲ့သူဆရာတော်ကတော့ဖုန်းကြီးကိုခေါ်လာတာအကြောင်းမဟုတ်ပါဘူးကျွန်တော်ကြည့်နေတော့ဒီမျိုးဝဲတယ်ကျွန်တော်မျိုးကြီးပေါ့အဲ့ဒီမျိုးကြည့်နေတာပလင်းမီတော့ကျွန်တော်လင်းရအပေါ်ဆောင်တက်သွားတယ်ဒီလင်းကြီးကြီးကတွေ့ပြီးပြီးတော့ပြတော်မှာသူကျုပ်ကိုချုပ်ချပြီးတော့ဒါကကြားရတယ်ကျွန်တော်ခေါ်ပြီးတော့တော့ဖတ်ကြည့်တော့ကိုကကိုရမယ်နေရာကိုကွန်ထရိုးကြည့်ရတော့လုံးပြန်လုံးလောက်နေတော့လောက်ပြီးတော့ဖြစ်နေတဲ့မကောင်းဘူးအတင်းတော်တော်လေးကိုစီဖောက်တော့လို့ကြောက်ကြည့်စီရောက်ပါတယ်
ဒီကျွန်တော်တို့ရှင်းနေမဲ့လောက်လာဘောဝဲလာနေဆိုတော့ရောင်းနေတဲ့စကြောင်းရတဲ့စကြောင်းနဲ့ထောက်အောင်ရှိတော့ဘုံဆိုင်ရည်နဲ့လည်းလည်းထုတ်ကြတယ်ခင်ဗျ။ဒီလိုကကျွန်တော်တို့တော်ရီတောင်းလို့မင်းသက်ဒီမှာပဲကျွန်တော်တို့ဘုရားရှင်လေးတွေခုပြီးတော့ဖြစ်ပြီးလို့ရှင်နေနေထိုင်တော့အာဂုရှိရှိသိကြည့်ကြည့်အပူပြီးတော့နေရတာပေါ့။အဆုံးဆုံးပေါ်လာတာလည်းကျွန်တော်တို့ဒီလူတွေရဲ့အာဂုရတဲ့သာသနာ့ရှင်တဲ့ဘုရားဝါကိုဆောင်ရည်ရစီတော့တော်တော်လေးကိုစစ်ဆင်မှာတော့ခချင်းဆံချင်းလေးရတယ်
အခြားမြန်မာသတင်းဌာနတချို့မှာတော့တပြေးသားရွာကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးသူ16ဦးအထိရှိရလို့យေတာထားပါတယ်တေဆုံးသူအရေးအတွက်နဲ့ပတ်သက်လို့ VOA ကတရားစုံစမ်းအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းဒီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးလက်နက်ကင်ခုခံမှုတွေရှိနေတဲ့စကိုင်းတိုင်းထဲမှာကြေးရွာတော်တော်များများကိုကာကွယ်တပ်ဖွဲ့တွေကထိန်းချုပ်ထားတဲ့အခြေအနေရှိနေတာကြောင့်စစ်တပ်အနေနဲ့မြေပြင်စစ်ကြောင်းထိုးရတဲ့ဝေဟင်ကနေလေကြောင်းတိုက်ခိုက်မှုကိုအဓိကအသုံးပြုတိုက်ခိုက်နေတာဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီလာထဲမှာတပြေသာအပါဝင်သခိုင်းတိုင်းအတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယောက်40နီးပါးတေဆုံးခဲ့ပြီး50နီးပါးဒဏ်ရာရရှိခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်ကလည်းသခိုင်းတိုင်းမင်းကြီးမြို့နယ်မတော်ရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့29ဦးတေဆုံးခဲ့ပြီးဒဏ်ရာရရှိသူ30နီးပါးရှိခဲ့ပါတယ်ခင်ဗျာ